ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ ပြစ်ပယ်ပြီးတော့2008ဖွဲ့စည်းပုံဥပဒေကိုအခုလက်ခံပြီးဓာတ်ပြတ်ရွေးကောက်ပွဲဝင်မယ်ဆိုပြီးလုပ်နေပါတယ် SNLD ရဲ့အနာဂတ်ကိုလည်းသိပြတယ်ခင်ဗျာ
ဘူးတခုအနေနဲ့တော့ဟိုဒီဥပဒေအရကျွန်တော်တို့ကပြောရရင်တော့ကျွန်တော်ပါတီကတော့ဆက်သွားမှာပဲဘာလို့လဲဒီဝေပါတီအဖြစ်ရက်တီမှတာလင်တခြားပါတီနဲ့ဆက်ဆက်တဲ့ကိစ္စတွေလုပ်နေမှာကိုဥမာအဲ့တည်းတွေ့ချင်းလက်ခံချင်းတခြားလူတွေကလည်းတွေ့ချင်းလို့ဘာလို့နော်အဲ့ဒါနဲ့ပြီးတော့နိုင်ငံသားဆက်ဆံသားတို့ပါတီချင်းဆက်ဆံသားတို့နော်တော့ပါတီမင်ဘာချင်းဆက်ဆံတို့ကတကယ်ရေဂျစ်စတာမလုပ်ဘူးဆိုရင်တော့ဒီအမှုဝင်လေအဖွဲ့စည်းဖြစ်နေဥပါပဲအခုတော့ကျွန်တော်ဘိုးခေါ်ပြီးတော့ခေါ်ဟပြီဒီဟာလေးတော့တင်ပြမယ်ဒါပေမဲ့ရွေးကောက်ပွဲကတော့ကျွန်တော်ထင်တယ်အခြေမရှိတော့မမီတော့ဘူးကျွန်တော်ထင်တယ်ဗ
ျအခုမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာဒီမိုကရေစီပေါ်ထွန်းရေးဘက်ကိုဥတည်နေပြီလို့လူတွေကသုံးသပ်ကြပါတယ်ဥက္ကဋ္ဌကရောဒီမိုကရေစီရေးကိုအရင်ပြောတာပေါ့လေတိုင်းရင်းသားရေးမတိုင်းခင်ဒီမိုကရေစီဖွံ့ဖြိုးကိုဥတည်နေရဲဆိုတဲ့အချက်ကိုသဘောတူပါလား
အဲဒီမိုကရေစီတကောဥတည်နေတယ်ဆိုတာတော့ကျွန်တော်လက်ခံပါတယ်ဘာဆိုရင်အခုကဒီမိုကရေစီဖြစ်ပေါ့လေနောက်ကိစ္စကြီးကြောက်ရတော့ပြောင်းလဲနေတာကိုဒါပေမဲ့ဟိုသူ့ရဲ့ဟိုအချိန်နဲ့သူ့ရဲ့နှုန်းကတော့အများပြောတော့တော့မဟုတ်သေးဘူးဗျရာခိုင်နှုန်းတော့ရရင်တော့ကျွန်တော်55ရာခိုင်နှုန်းတော့ပဲပြောင်းလဲနိုင်ပြီလို့ထင်နေတယ်ဒါပေမဲ့ရှေ့မှာလုံးချရည်ကအများကြီးကြီးတာဟုတ်အဲ့ဒါကြောင့်ဒီမိုကရေစီပြောင်းလဲတယ်ဆိုတဲ့အားကတော့ကျွန်တော်လက်ခံပါတယ်
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံရဲ့အရေးမှာဒီမိုကရေစီထွန်းကားရေးနဲ့တန်းတူအရေးပါတဲ့ကိစ္စတခုကတော့တိုင်းရင်းသားပြည်ထောင်ပြည်လဲရေးဖြစ်ပါတယ်အဲ့ကိစ္စရဲ့အလားအလာကဘယ်လိုမြင်ပါလဲအခုထိန်ထိကတော့အပြစ်ခတ်ရစေးအဖွဲ့တိုင်းရင်းသားအင်အားစုတွေနဲ့အစိုးရဘက်ကဆွေးနွေးမှုတွေလုပ်နေပါတယ်အဲ့ဒီအလားအလာကဘယ်လိုမြင်ပါလဲခင်ဗျာ
ဒီဟာတော့ဗျာဟိုကျွန်တော်လည်းပြောကောင်းများပြီပဲတော့ကျွန်တော်ထော့ဆဲနှစ်ခုနှစ်တော့ဟာလေပြောခဲ့တယ်ပြင်းရရှိပြီးသားကြီးပဲเนาะအခုယောဂတိစေတိသိရှိကြီးပဲရှိပေမဲ့ဒါကျွန်တော်ဆေးရကြီးတယ်ခါတယ်ဆိုမတောက်ချင်တဲ့ဘောမျိုးဖြစ်နေတယ်အမှန်ဆိုရင်တော့ဒီတိုင်းလေးတွေကဘာရကျင်လဲဆိုတာညပေါက်ချောက်တဲ့စောင့်ပြီးတော့เนาะတည်ရှိနေဆိုတော့အာအော်လောက်တော့ဝါပြည်တည်းတော့ပြီးတော့ဒီတိုင်းမင်္ဂလာစီဖွဲ့တယ်နိုင်ငံတော်ကိုတော်လမုတ်လုပ်တယ်ဆိုပြီးတော့ရမဲဖြာပြီးတော့ရရှိနေဦးပဲခန့်နေတခြားလူတွေကြတော့တော့အတိုင်းများကောင်းစီအလုပ်လုပ်ထုတ်ခွင့်ပေးတယ်ဆိုတာကျွန်တော်ထင်တယ်ဒီမှာအစိုးရရဲ့ mindset ကနည်းနည်းမှားတယ်ကျွန်တော်ထင်တယ်အမှန်ဆိုလို့ရှိရင်တော့ဟိုဖြစ်နေတာကတော့အကုန်လုံးလင်းကြီးဖြစ်အောင်ဟိုမှာအပိခဆေးကာလအဲ့60တန်းကြီး90တန်းကြီးပေးပြီးတော့လက်နဲ့ကြိုင်အားလုံးတော့ကဲမျိုးစဉ်းစားကြဆွေးနွေးကြဘယ်နည်းဘယ်နည်းမှာနော်အပိပြေးကြမယ်ဆွေးနွေးကြမယ်ဆိုလို့ရှိရင်ခုချိန်ခါမှာပေလုံညီလာကတဲ့စုံညီတဲ့တော့တိုင်းသားကြီးနော်ရှိနေပြီပဲအဲ့တော့ဒီခွင့်ရေးဥတော့ကျွန်တော်တို့ဒီတိုင်းရက်ကြည့်နေမယ်ဆာမယူဝဲနေမယ်ဆာတော့လုတ်တင်လေကင်းကကြာရင်းရရေးယူတက်ပြီးတော့ကြချင်းကိုကြတော့နော်တတိုက်နေတယ်ရှမ်းကြတော့ဆိုတာပါကွာကိစ္စကတော်မတည်ရေမကြဖြစ်နေတယ်အဲ့လိုမျိုးနဲ့သွားနေတော့တော့ဒီဖော်မြူလာတိုင်းသွားမယ်ဆိုရင်တော့နှစ်ပေါင်းတရာကျော်သွားလေတိုင်းသားရေကပြည်တယ်မှာမဟုတ်ဘူးဆိုလိုချင်တာကတော့အခုလို့လက်ခံနိုင်မဲ့မက်ကနီဇမ်တစ်ခုတော့ကျွန်တော်တို့တွေ့နေပြီပဲအဲ့ဒီမက်ကနီဇမ်နဲ့သွားမယ်ဆိုတော့ဖြစ်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အခု level ဒီပင်လုံးကြီးလာကန်လို့ဆွေးနွေးပွဲမျိုးတိုင်းရင်းသားပေါင်းစုဆွေးနွေးပွဲမျိုးနေပြီးတော့မှလုပ်မယ်လို့အဲ့အစိုးရဘက်ကပြောတယ်လည်းပဲကြားပါတယ်အဲ့ဒီဟာပေါ်မှာဘယ်လောက်အယုံကြည်ရှိပါလဲခင်ဗျာ
ဒါတော့ဗျာခေါ်ယူတဲ့လူရဲ့ mindset ပေါ့ဗျာနော်ယူသားမှုကြည်ကြည်မှုစမတ်မှုဒီပေါ့အဲ့ဒီပေတာနဲ့တိုင်းပေါ့
ကျွန်တော်သတင်းသမားတယောက်နဲ့ဗာကြားလဲဆိုရင်ဥက္ကဋ္ဌဦးတချို့စစ်တပ်ထဲကတော်တော်ခက်ကြီးကြီးရာစီဟောင်းတွေကပြောတာကျွန်တော်ကြားပါတယ်တဆင့်ဒီမိုကရေစီလူကျင်တာဗမာတွေလူကျင်တာတဲ့တိုင်းရင်းသားတွေက federal ပဲတောင်းနေကြတာပဲ democracy မှမတောင်းတာဆိုတော့ federal ဆိုတော့ဟာလည်းပြည်ထောင်စုကခွဲထွက်ဖို့ပြောနေကြပဲလို့သူတို့ပြောနေကြတယ်ခင်ဗျာ
တိုင်းသားတွေရကျင်တာကတော့တိုင်းလူကြီးနဲ့ကိုယ်ပဲပြတဲ့ဝင်ပဲကိုယ်ယဉ်ကျေးမှုကိုထိထိစားခြင်းနဲ့ကိုယ်စားပေကိုထိထိစားခြင်းနဲ့ဟုတ်လားဒီမျိုးရှင်တော့ရှေ့ခြေကဥပဒေထဲမှာဒီအာမခံချက်မပါလို့ NLD ရောကျွန်တော်တို့ရောညီလာခံကိုမတက်ပဲနဲ့ကျွန်တော်ထွက်ခဲ့တယ်လေတပြီးတော့အခုဆက်ခွင့်ပွဲလို့လည်းပြောတယ်ဆက်ခွင့်ပွဲကအပီပီရောခွာတော့ပြန်ပြီးတော့တင်းနဲ့ပြန်ခိုင်းလာပေါ့ဆိုတဲ့အမျိုးလေတော့ဒီ idea ကြီးရှိခဲ့တာပဲအဲ့ဒါအမှန်ဆိုရင်အဒူလာညီလာခံကြီးကတကယ်ပေါ်လိကပလက်ဖောင်းမဟုတ်ခဲ့ဘူးလေအဲဆူလူလာကခုနကငါတို့ကဒါပဲပြီးနေတယ်နော်သူတို့ရချင်လာတာမျိုးဖြစ်နေတယ်အဲ့ဒါကျွန်တော်သိနေတော့ဟိုအားလုံးရဲ့ပုံမျက်စီချက်ကိုရှာပြီးတော့လုံးမယ်ဆိုတော့ရမယ်နော်မပြီးရင်ဘူးဆိုရင်တော့ငင်းညာကြီးဆူလူပွဲကတော့ပဲနီးနဲ့မှတော့အောင်မြင်တော့မှာမဟုတ်ဘူးခုနကကျွန်တော်ပြောနေဘူးအနာသိတယ်ငါသိရှိတယ်နော်ဘာအနာဆိုတာကတော့ကိုယ်သိနေပြီအားလုံးကတော့ဓာတ်လူကြီးတဲ့ကိုပဲပြန်လာခွင့်ပဲအဓိကတော့ဒီမိုကရေစီလူခုကြီးပြီးရင်ဓာတ်လူကြီးတဲ့ကိုပဲပြန်လာခွင့်ရရှိခြင်းတော့တိုင်းသားတွေအကြီးပဲအဲ့ဒါကဥပမာနော်မပီးပီးဘူးမပြောနိုင်ဘူးနော်ဟိုဒါကိုလက်ခံပြီးတော့မှတော့မဆွေးနွေးနိုင်ဘူးဆိုလို့ရှိရင်တော့ဒါဆိုရှင်ဒီငင်းကြေး process ကနော်ဆက်မသွားရုံပဲကြီးတော့မှာပေါ့ဆက်လည်းမသွားနိုင်တော့တဲ့ဒီလိုမျိုးပဲပျောက်သွားမှာပဲကိုကျော်တော်က
ဟုတ်ကဲ့အဲ့မှာကိုပိုင်းပြဋ္ဌာန်းခွင့်ဆိုတာကိုနည်းနည်းလေးအကျဉ်းချင်းပြပါလားဦးခင်ဗျာဘယ်အတိုင်းတည်း
ကိုပဲပြဋ္ဌာန်းခွင့်ဆိုတာတော့မျိုးရိုးရှိတော့ပြောဗျာနော်ကိုပဲပြဋ္ဌာန်းခွင့်တော့ဆို like cultural autonomy ရို့ဘာလို့ညာလို့ပေါ့ကိုပဲပြဋ္ဌာန်းခွင့်ကတော့တော်တော်လေးကိုပြကျပြတ်နေဒါပေမဲ့ကိုပဲပြဋ္ဌာန်းခွင့်ပေါ်မှာတော့ကျွန်တော်တော့ပြန်ပြီးတော့အပြီးယူလို့ပြီးတော့ကျွန်တော်ဆွေးနွေးလို့ရတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကလည်းပဲဒီ KIU နဲ့ဖြစ်နေတဲ့ကိစ္စမှာ KIA ဘက်ကစီရေးအရအစာစီးရတာတွေရှိတယ်။သူရစစ်တပ်ဘက်ကထိခိုက်တာနင်းနာတာတွေများတယ်။အဲဒီတော့သူတို့စီရေးအရအပေါ်စီးရမှဆွေးနွေးနေတဲ့ဆွဲလေးစားမျိုးလည်းကျွန်တော်ကြားပါတယ်။သူတို့ကဒါစစ်တပ်ရဲ့ way of thinking ပေါ့လေ။စီရေးရှိတော့ကသာသူတို့ကြည့်နေကြပါတယ်။အဲ့ဒါကဘယ်လိုပြည်လည်ခံကြအကြောင်းရှိပါလဲ။
အဲ့ဒါလေအဲ့လိုမျိုးဖြစ်စဉ်ပဲဥတည်နေတာကိုတော့တိုက်တည်နေကြပြီပဲ။ဟိုစီးရဆိုကျွန်တော်တို့အရက်တည်းစကားပြောရင်တော့ဟိုဟာပေါ့သူရိုက်စားကြမှာပဲဆွေးနွေးမယ်ဆိုတဲ့ပုံစံမျိုးတက်ရောက်နေတယ်လေခုအဲ့ဒါကီနီလည်းမထိုးပြီးနိုင်ပြီဟာလည်းတခြားလူတွေလည်းထိုးလို့ရပြီနော်ဘာကြောင့် KIA လည်းမထိုးနိုင်သလဲဘာကြောင့်အခုဒီဘောင်ဖတဲ့နော်မထိုးနိုင်ကြီးသလဲအဲ့ဒီကနော်အဲ့ဒီအဲ့ဒီ double sentence ကြောင့်ကျွန်တော်အခုကဒီပြဿနာကြီးကပြောလို့ရှိရင်နော်မပြီးနိုင်တာအဲ့ဒါတွေကြောင့်ပဲကိုကျော်မသား
ဥက္ကဋ္ဌကအစကလေးကလည်းပဲအခုပြောတဲ့စကားတွေကိုပဲတန်းတူရင်းနဲ့ကိုပိုင်းပြဋ္ဌာန်းခွင့်အတွက်ပဲတော့ရည်တည်ပြီးတော့တောင်းဆိုခဲ့တယ်။အဲ့ဒီအတွက်ပဲသူတို့ဟာအဓိကအဖြစ်ဥက္ကဋ္ဌကိုဖန်ဆီးပြီးထောင်ချခဲ့တယ်လို့ကျွန်တော်နားလည်ပါတယ်။ဆိုတော့အခုလည်းဥက္ကဋ္ဌရဲ့ရည်တည်ချက်ကဒီအတိုင်းပဲဆိုတော့အာဏာပိုင်တွေဆက်လက်လှုပ်ရှားနေတဲ့နိုင်ငံရေးရည်စည်းချက်မှာဥက္ကဋ္ဌကိုအစဉ်ပြေပြေပါဝင်လာခွင့်ပေးလိုက်မယ်။ပါဝင်ဆွေးနွေးခွင့်အလားတူတင်ပြခွင့်ရလာလိမ့်မယ်မျှော်လင့်ပါလားခင်ဗျာ။
ကျွန်တော်ကပါဝင်ခွင့်ရရေးမရရေးအဲ့ဒါအဓိကမဟုတ်ပါဘူး။တိုင်းတိုင်းအခွင့်အရေးရဖို့ကအဓိကပါ။ဟုတ်လား။မပေးချင်ပဲနဲ့ပြေးပြီးတော့မပါပြီးပြောခိုင်းနေပါတူးမှလည်းမင်းတို့ကတောက်တယ်မပေးနိုင်ဘူးဆိုလို့ရှိရင်ဒါတော့ကျွန်တော်မတတ်နိုင်ဘူးဗျာ။နော်။ကျွန်တော်ပြောတာကပြည်လျာပြည်လျာကိုကျွန်တော်ချေးပြရတာ။ဒါရမှကျွန်တော်လည်းတက်မယ်ဆိုလည်းမဟုတ်ပါဘူး
။ကျွန်တော်နောက်ဆုံးမေးချင်တာအခုပါလီမန်လွှတ်တော်မှာအရေးခံပြီးတော့ပါဝင်ဆောင်ရွက်နေရတဲ့2008ဖွဲ့စည်းပုံကိုလက်ခံပြီးဆောင်ရွက်နေရတဲ့တိုင်းရင်းသားပါတီတွေကိုဘယ်လိုသဘောထားပါလဲခင်ဗျာ
သူတို့ကတော့ဗျာအခုသူတို့ယုံကြည်ချက်နဲ့လို့လုပ်သွားတာဟုတ်တော့အခုတော့တက်တော့တက်နေပြီပေါ့ဗျာဒါပေမဲ့ကျွန်တော်ချင်းနေဟိုမြို့မန်းနေကျွန်တော်ဒီပြောင်းလဲမှုအထီးပေါ့လေပြည်တယ်နေအထီးတော့ကျွန်တော်မရောက်သေးဘူးအဲ့တော့သူတို့ရဲ့ဒီချက်သူတို့ခိုင်ယူချက်ကိုတော့ကျွန်တော်ဘာမှတော့ဟိုစမ်းသပ်မပေးလို့ပါဘူးဒါသူတို့ရဲ့ယုံကြည်ချက်တွေလုပ်သွားတဲ့ကိစ္စတော့ကျွန်တော်ဒုက္ခပဲပေါ့ဗျာ